အိန္ဒိယနိုင်ငံမှာတော့၄၀ဗိုင်းရပ်စ်ကူးစက်မှုနှုန်းကဒီနေ့မှပုံမှန်အတိုင်းဆက်ပြီးရှိနေပေမဲ့လည်းဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီမီးထွန်းပွဲတော်ကာလဖြစ်နေတာကြောင့်မြို့တော်ညူဒေလီမှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကိုအိန္ဒိယအနာဘိုင်းတွေစောင့်ကြည့်နေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ44,684 ယောက်ရှိပြီးတော့သေဆုံးသူ920ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီထဲမှာညူဒေလီမြို့မှာကူးစက်သူ9,802ယောက်နဲ့သေဆုံးသူ91ယောက်ပါဝင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 8.9 သန်းရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်လင်္ကာနိုင်ငံမှာတော့မြို့တော်ကိုလံဘိုမြို့ကစိတ်ကမ်းမှာဝန်ထမ်း60ဗိုင်းရပ်စ်ကူးစက်ခံထားပြီးနောက်ထပ်200လဲတည်ထောင်ခွဲပြီးတော့အသွာလာကန့်သတ်ခံရတဲ့အတွက်စိတ်ကမ်းလုပ်ငန်းရှင်တွေမှာနှောင့်နှေးကြံ့ကြာမှုတွေဖြစ်ပွားခဲ့ပါတယ်။စိတ်ကမ်းလုပ်ငန်းရှင်တွေနှောင့်နှေးကုန်ပြီးတင်မော့တရားစင်နှီးပါလောက်စိတ်ကမ်းကိုဝင်ခွင့်ရဖို့အတွက်စောင့်ဆိုင်နေတယ်လို့တရုတ်လင်္ကာစိတ်ကမ်းအနာဘိုင်းကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့တောင်ကိုရီးယားလက်ရွေးစင်ဘောလုံးသမား၄ယောက်နဲ့အသင်းတာဝန်ရှိသူတယောက်ဟာမက္ကဆီကိုအသင်းနဲ့ချစ်ကြည်အခြေစမ်းပွဲကစားဖို့အတွက်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ဂျန်နဲ့အားကစားသမားတွေဗိုင်းရပ်စ်ရှိမရှိထပ်စစ်ဆေးသွားမှဖြစ်ပြီးတော့အဲ့နောက်မှပွဲကိုကစားမယ်မကစားဘူးဆိုတာကိုဆုံးဖြတ်မယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။တောင်ကိုရီးယားနိုင်ငံတဝမ်းမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ203ယောက်ရှိပြီးတော့ဒါဟာ83ရက်အတွင်းမှာအများဆုံးကူးစက်တာလည်းဖြစ်ပါတယ်ခင်ဗျာ။